ဒါမဲ့နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဦးတည်ပြီးဒီမိုကရက်ပါတီညီလာခံကိုဒီကနေ့တတိယနေ့အဖြစ်အခုအတန်းနှွင့်နေချိန်မှာပဲကျင်းပနေစေဖြစ်ပါတယ်။ပါတီသမ္မတလောင်းဟီလာရီကလင်တန်အပေါ်ထောက်ခံမှုပြကြမယ့်ဒီကနေ့အစီအစဉ်ထူးခြားခြင်းနဲ့ပတ်သက်လို့ဖီလာဒဲဖီးယားမြို့မှာကိုယ်တိုင်တွားရောက်သတင်းယူနေတဲ့ VOA ဝိုင်းတော်သားကိုအောင်လွင်ဦးကိုဆက်သွယ်မေးမြန်းကြည့်မှာဖြစ်ပါတယ်။ကိုအောင်လွင်ဦးဒီနေ့ညီလာခံတတိယနေ့ကိုသမရဥပမာနဲ့အခြားထိတ်တန်းခေါင်းဆောင်တွေလည်းတက်ရောက်ပြီးမိကွန်းပြောကြမယ်ဆိုတော့ဘာတွေပြောမယ်လို့တည်ထားရလဲခင်ဗျ။
ဒီညမှာဒီသမရဥပမာဒုသမဂျိုးဘိုင်ဒန်ဒီကလင်တန်နဲ့ဒုသမချီရွေးကန်ထားတဲ့ဒီကင်ကင်းတို့ပါနေပြီးဒီကင်းတန်နိုင်ငံရေးအတွေ့အကြုံနဲ့ဒုအမေရိကန်ပြည်အောင်စုကိုဒီပူးဆောင်နိုင်စွမ်းရှိလို့ချင်းနဲ့ပြောကြဆွေးနွေးမှာဖြစ်ပါရဲ့။သမရဥပမာအနေနဲ့ဒီသမရလောက်ကလင်တန်ကဒီအမေရိကန်ကိုပူးဆောင်ဖို့ဘယ်လောက်ထိဆင်းသက်ဖြစ်နေပြီးနောက်ပြီးတော့ကဲကျင်းလာတဲ့ဆုံးဖြတ်ချက်တွေကိုစမှတ်နိုင်စွာရှိရပြီးဖြစ်တဲ့ဆိုတာတွေကိုဆက်သွင်းပြောကြားမယ်အကြောင်းအဒီအင်ဂျီရောထုတ်ပြန်တဲ့သမတ်မင်းကိုကောင်းလို့ချင်းမှာတွေ့ရပါတယ်။နောက်ပြည်ရင်းကစင်ကောမှုတွေဒီကဘာတော်ကစက်တနာတွေကိုဒီရင်းဆိုင်ဖြစ်ရှင်းတဲ့နေရာမှာသမတ်အင်ဂျီရောမှာအတွေ့အကြုံရှိခဲ့ဘူးလို့တရား။နောက်အတိုက်ခံနေတဲ့ဘလောက်ပဲကြုံအောင်အရှုံးမပေးတဲ့တဲ့ချင်းနဲ့သူသိထားတဲ့ခရင်တိုင်းအကြောင်းကိုလည်းပြောကြားသွားမှာလည်းဖြစ်ပါရဲ့။နောက်သမတ်ဥပမာအနေနဲ့ကတော့ဒီလွန်ခဲ့တဲ့ဆယ်နှစ်တုန်းကဒီဒီမိုကရက်တစ်ပါတီညီလာခံမှာဒီပထမဆုံးအချိန်သူကလည်းမင်းကပြောခဲ့တော့လို့ပဲအမေရိကန်ကိုဒီစုစည်းနေမှုရှိအောင်လုပ်ဖို့ရူပတ်ပေးကန်တမောခတ်ဆိုပြီးတော့ဘောရားကိုလည်းမင်းကိုယ်ကိုအာယုံဆိုင်ပြောမယ်ဆိုပြီးတော့လေတာဝန်ရှိသူတွေကပြောတာရှိပါတယ်ခင်ဗျာနောက်တစ်ခုကဒီဟီလာရီကလင်တန်ကအမေရိကန်ရဲ့သမ္မတအထက်သူနောက်ပြန်ဆက်ရူပတ်ပေးကန်ပါတီကဒီသမ္မတလောက်ဒေါ်နယ်ထရန့်လိုပဲအပြောသက်သက်မဟုတ်ဘဲနဲ့လက်တွေ့ဦးဆောင်မှုပေးနေတဲ့အတွေ့အကြုံတွေကိုပိုင်ဆိုင်မှုပြုခြင်းနဲ့ဒီအမေရိကန်ရုပ်သံ NPC ရဲ့ဒီမင်းငင်းကမှလည်းအစောကြီးမှာသမ္မတပြောတာရှိရဆိုတော့ဒါတွေကိုကျမ်းမီကြားလေးပို့ရှိနေပါလေခင်ဗျာ
အဲ့တော့ဒီညီလာခံတတိယနေ့မှာလွတ်တော်ဘိုင်းကခေါင်းဆောင်အနေနဲ့တက်ကြမှာဆိုတော့ဘယ်သူတွေပါကြမလဲခင်ဗျာ
ဒီမှာတော့ဒီသမတ်ဥပမာအဖြစ်ထူးထူးခြားခြားဖြစ်နေတာတော့ဒုသမတ်ဂျိုးဘိုင်းနဲ့ဇနီးဖြစ်တဲ့ဒီဂျေးဘိုင်းတို့လည်းဟိုတက်ကြပါလိမ့်မယ်သူတို့ကလည်းဒီသမတ်လောင်းတင်ပြန်ရဲ့ဆောက်ဆောင်ရည်ကိုပြောပါလိမ့်မယ်နောက်ပြီးတော့ဒီဗဂျီးနီးယားပြည်နယ်ဆက်တော်မှာဒီတင်သိန်းကလည်းပဲဒီဒုသမတ်လောင်းဖြစ်တဲ့ပါတီရဲ့ဆိုတီချက်ကိုပြောင်းလက်ခံယူရင်းနဲ့ဒီမင်းကစကားပြောမှာပါနောက်ခုတော့ဒီကုညာဝင်းအောင်မေးလို့ပေါ့တော်တော်ဘိုင်းကသူရရောဒီအစောပိုင်းမှာပြောသွားတဲ့အခြေအနေမှာဆိုလို့ချင်းတယ်ဒီပထမဆုံးအချိန်ချင်းနဲ့ပေါ့လွတ်တော်ကိုယ်စားလှယ်ချင်းနဲ့တာဝန်ယူခွင့်ရခဲ့ကြတယ်ဒီအာရှနဲ့ပစိဖိတ်နယ်ပေါ့အမေရိကန်တွေလည်းပါကြပါတယ်နောက်တစ်ခါဒီလီလိုင်းကလင်နန်ကဒီဆက်လက်တော့အမှတ်ချင်းနဲ့တာဝန်ယူခဲ့ဘူးရဲ့ဒီနယူးယောက်ကနယူးယောက်ဝင်ပေးတာ plus you ပါရဲ့နောက်ပြီးတော့ဒီနယူးယောက်ကဒီစီဝိုင်းလွန်မရှင်ရီပပလီကန်ပါတီကအမှန်တော့တော့နဲ့ခွင့်နဲ့မတူဘဲနဲ့သူတို့ကြားရတဲ့ဒီရချင်းတွေကိုသူကလည်းကြောက်ကြပါရဲ့နောက်ခုကတော့ဒီ fix ကပြောရမယ်ဒီစစ်တော်ဘက်ကရှင်းပုဂ္ဂိုလ်ရတော့ဒီ party ရဲ့ခက်လက်တော်လူနေစုကောင်းဆောင် Harry Reid ပါမယ်နောက်ပြီးတော့ Mainland EC နဲ့အချို့ရင်းမှု Martin O'Malley ပါဒီသင်္ချာရဲ့ပုဂ္ဂိုလ်လည်းပြောမှာပါဒါပေမဲ့အခုဒီမတန်ရင်တော့ပေါ့ဒီအခုမကြသေးနေရပဲဒီစောပိုင်းမှာပြောထားတဲ့ပုဂ္ဂိုလ်တွေမှာသူကြီးကြီးဖြစ်နေရတော့ဒီလူ့ကိုယ်ရေးလို့ရှားသူလည်းဖြစ်တဲ့ဒီ Democratic Party ရဲ့သမလောက်တူလည်းဖြစ်ခဲ့ဘူးလေဒီလူမဲနိုင်ငံကြီးကောင်းဆောင်ဒီ Jeffrey Jackson အားလည်းပဲဒီညီလာခံတတိယနေ့မှာသူကြီးကမင်းမနဲ့မှာအခုလိုပြောလာပါတယ
် This land is our land when we all come together red and yellow brown black and white we're precious in God's sight it's healing time it's hope time it's Hillary time
ဒီညကျွန်တော်မြင်ကြည့်တယ်ဒီရတဲ့ရှိမှမှာတော့အမီအဝါအညုံမဲ့အချီအကိုရအောင်ဆိုသူကပေါင်းစီနေတိုင်းရတယ်ဒီချင်းကဒဏ်ရာရီကိုပူစားနေချင်းညှော်ရင်းချက်တွေရှင်းတန်လာတဲ့ချင်းဒီလာရီရဲ့အချိန်ကျနေပါပြီဆိုပြီးသူကပြောတာလည်းဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုအောင်လွင်ဦးကအရင်တပတ်တုန်းကလည်းဒီ Republican Party ညီလာခံကိုသွားခဲ့တယ်ဟာဆိုတော့အဲ့ဒီညီလာခံနဲ့အခုလုပ်နေတဲ့ညီလာခံနှစ်ခုကြားမှာပေါ့လေဘလို့အကွာခြားမှုတွေတွေ့ရလဲခင်ဗျာ
ဒီကဲတပတ်ကဒီ Ohio ပြည်နယ်ဒီကင်ဆယ်မှာလောက်သွားတဲ့ Republican ညီလာခံမှာတော့ဒီစကားပြောတဲ့လူ52ယောက်မှာအမျိုးသား46ယောက်အမျိုးသမီး25ယောက်ရာတိုင်းတော့အပြည့်စင်တော့အမျိုးသမီးက35ရာတိုင်းတော့နဲ့နောက်လူကြီးမဟုတ်တဲ့လူက20ရာတိုင်းရှိပါတယ်အခုသူကျဲစီရမှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီညီလာခံမှာတော့သူ့ဘောင်စကားပြောတဲ့သူက20မိသားလောက်များပြီးတော့133ယောက်ရှိပါတယ်ဒီထဲမှာအမျိုးသား56ယောက်အမျိုးသမီးက59ယောက်ရာတိုင်းတော့အပြည့်ရတော့အမျိုးသမီး43ရာတိုင်းတော့လူကြီးမဟုတ်တဲ့လူက44ရာတိုင်းတော့ပါပါတယ်ဒါကတော့အချက်နဲ့အပြည့်ကိုသိရတာကွာခြားတဲ့အချက်လို့ပြောရမှာပါ
အဲ့တော့မနက်ပြန်ညီလာခံနောက်ဆုံးနေ့မှာရောထူးထူးခြားခြားဘယ်လိုအစီအစဉ်တွေရှိမှသိရလဲခင်ဗျ။
ဟုတ်ကဲ့ဒီညီလာခံနောက်ဆုံးနေ့မှာကတော့ဒီ Democratic Party အတွက်တာမကပဲနဲ့ဒ ီအမေရိကန်ရဲ့ပထမဆုံးအမျိုးသမီးသမားလောင်းဖြစ်ပြီးလိုက်ကျင်းကတရားဝင်လက်ခံယူနေတဲ့နိုင်ငံပြောမဲ့စီစဉ်တာထူးပါလိမ့်မယ်နောက်ပြီးတော့သူ့ရဲ့သမီးချစ်တဲ့ချယ်ဆီကလည်းဒီလာကမှာစကားပြောဖို့စီစဉ်ထားပြီးတော့သူ့အနေနဲ့ကတော့ဒီဒီသားစုဘဝနဲ့နေရင်ဖြစ်တဲ့ကလင်တန်ဦးဆောင်နိုင်ကျွမ်းလေးကိုဆက်ဆက်ပြောလိမ့်မယ်လို့လည်းညွှန်လဲရပါတယ်နောက်ပြီးတော့ဒီလာကနောက်ဆုံးနေ့ကတော့ဆောင်းကသူကဲသားလို့ခေါင်းစဉ်ပေးထားတဲ့အတိုင်းဒီညီညွတ်မှုကပုံမှန်ခိုင်မာတောင်းနေတဲ့အမေရိကန်ဖြစ်လာမယ်ဒီလိုဖြစ်အောင်လည်းကလင်တန်ဦးဆောင်နိုင်မယ်ဆိုတာကိုအဓိကပြောလိမ့်မယ်လို့ညွှန်လဲရပါတယ်ခင်ဗျာ
ကိုအောင်လင်းကြီးကျေးဇူးပါခင်ဗျာ